ကချင်ပြည်နယ်အတွင်းအစိုးရနဲ့ကချင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေပြန်ဖြစ်ခဲ့တဲ့အချိန်2012ခုနှစ်ကစလို့တရားမဝင်အဖွဲ့နဲ့ဆက်သွယ်မှုတခါဖောက်ခွဲမှုပုံမှန်တွေနဲ့ဖမ်းဆီးခံထားရတဲ့ဥပရံယုံကိုတရားသည်ပြန်လွှတ်လိုက်ပါပြီ။ဥပရံယုံဟာဒုက္ခတဲ့စခန်းမှာခိုးလုံနေသူတူဖြစ်ခဲ့ပြီးလှုပ်အားကယူပြီးတော့နွားကြောင်အငှားလိုက်ချိန်မှာဖမ်းဆီးခံခဲ့ရတာပါ။ထောင်ဒဏ်နှစ်20ကျော်ချမှတ်ခံခဲ့ရပြီးတဲ့နောက်အယူခံအစစ်စစ်တက်ခဲ့ပြီးတော့မှအခုလိုတရရသေးလွတ်လာခဲ့ပုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရရှင်
။ KIO ကချင်လွတ်မြောက်ရေးတပ်မတော်နဲ့ဆက်သွယ်ရဆိုတဲ့ဆွဆွဲချက်ဒီဖောက်ခွဲမှုပုံမှတ်တွေအပါအဝင်ပုံမှတ်6ခုနဲ့တရားစွဲဆိုပြီးမြို့နယ်ခရိုင်နဲ့ပြည်နယ်တရားရုံးတွေကနေဥပရံယုံကိုထောင်ဒဏ်22နှစ်အပြစ်ပေးခဲ့တာဖြစ်ပါတယ်။သူဟာတရားမဝင်အသိအဖွဲ့နဲ့ဆက်သွယ်မှုဖောက်ခွဲမှုစတဲ့အမှုချောက်မှုနဲ့2012ခုနှစ်ကတည်းကဖမ်းဆီးခံခဲ့ရတာပါ။ဥပရံယုံကိုထောင်ဒဏ်22နှစ်ချမှတ်လိုက်ပြီးတဲ့နောက်မှာတော့သူဟာအပြစ်မရှိတဲ့အကြောင်းအယူခံအစစ်အစစ်တက်ခဲ့ရမှာနေပြည်တော်တရားလွှတ်တော်ယုံကနေသူ့ကိုတရားသေးလွှတ်လိုက်တဲ့အကြောင်းသူ့ရဲ့အကျိုးဆောင်ရှေ့နေဦးမာခါကဆိုပါတယ်
တရားသေးလွှတ်တော့ကိုကကြည့်လို့ပေါ့ဒီအောက်ယုံကနေသူ့ကိုဒီဖုံးတန်းလေးချထားတဲ့အစ်အမို့လို့သူအစစ်စင်အယူခံတတ်တာပေါ့နော်အဲ့ဒီအယူခံတတ်တာဒီနေပြည်တော်တရားလွှတ်တော်ချုပ်ကိုရောက်သွားတယ်အဲ့ဒီနေပြည်တော်တရားလွှတ်တော်ချုပ်ကနေအဲ့ဒီအောက်ယုံကချမှတ်ထားတဲ့ပြစ်ဒဏ်တွေဟာမာယူနေစုရဲ့ဟာနဲ့သူအပြစ်မရှိပြန်လွှတ်လိုက်တယ်ပေါ့နေပြည်တော်တရားလွှတ်တော်ချုပ်ကနေအပြစ်မရှိလို့ပြောပြီးဆိုသူဒီမှာနောက်ပိုင်းမှာပေါ့နော်သူဒီဝရန်စာမားတဲ့ဆိုရင်မလွတ်သေးတော့ပေါ့ဒီနေ့မှလွတ်တာပေါ့နော်ဆိုတော့ဒီထဲမှာတော့မှသူအကြာကြီးနေနေဆေးရအဲသူနဲ့အတူဖမ်းခံရတဲ့တယောက်လဖိုက်ကံဆိုရှိတယ်အတူတူပဲပေါ့နော်သူနဲ့အတူတူပဲအဲ့ဒီလဖိုက်ကံကျတော့ဒီနေ့ချင်းချင်းမလွတ်သေးဘူးအဲခုမှလွတ်လာတာပေါ့နော်ဘရန်ယုံကတော့ဒီနေ့မှလွတ်လာတယ်နောက်လဖိုက်ကံကျတော့အခုထောင်ထဲမှာရှိနေတုံးပေါ့
ဖမ်းဆီးခံရခြင်းကနှိမ့်ဆက်ညှဉ်းပန်းမှုတွေခံရတဲ့အတွက်လူအခွင့်အရေးချိုးဖောက်မှုတွေလည်းခံရတယ်ဆိုပြီးရှေ့နေဖြစ်သူကဆိုပါတယ်
金堂嘛咯3日左右都吹到的木臭木西的。你阿妈都要到那白布喏那白布到底都底潘西臭弄他的金嘛都底的客户爷爷是不喏底路不上座那声音帮我把白西的。然后的白布到都古底路通常插满的龙化的金门嘛那古的啊都底了喏底下要跑到耶路是吧那古的底的。သူတို့တမင်တကာပေါ့နော်ဒီဟာအပြစ်ရှိတယ်ပေါ့ပြစ်ရှိတယ်ဆိုပြီးမှလောက်ကြံဖန်တီးပြီးမှတရားဆွေးဆိုပြီးမှထောင်ချတဲ့အဖြစ်ပြတဲ့ခါကျတော့လုံးဝဒါလူခွင့်ရေးကိုအကြီးကျယ်ချိုးဖောက်တဲ့ကိစ္စပေါ့နော်အဲဒါကြောင့်ဒီ3နှစ်ကျော်လဲဒီလိုထောင်ထဲမှာဆက်ပြီးနေရတယ်ဆိုတဲ့ဟာသူကတော့အများကြီးဒါမြင်လာတော့
ပေါ့ဥပဒေရုံးနဲ့အတူဖမ်းဆီးခံရတဲ့သူနဲ့အမှုတွဲအမျိုးသားတဦးကိုလည်းမြစ်ကြီးနားကျင်းထောင်ထဲမှာပဲထောင်ဒဏ်20ချထားပြီးသူ့ကိုတော့ပြန်လွတ်ပေးခြင်းမရှိသေးဘူးဆိုပြီးအကျိုးဆောင်ရှင်းနေဥမာခါကဆက်ပြောပြပါတယ်
ဆက်တော့လဖိုက်ကံကိုကြတော့သူတို့ဒီဆရာဖားတွေရေးတွေလှုပ်ဆုပ်ထားတော့ပေါ့နော
်ဟုတ်ကဲ့
ဒီလဖိုက်ကံကတော့တရားရုံးမှာဒီချောက်ချက်ယူတယ်ဆိုတဲ့ပုံစံနဲ့သူတို့ဒီလှုပ်ထားတဲ့ကိစ္စရှိတယ်လဖိုက်ကံကတော့အဲ့လိုချောက်ချက်ပေးတာလုံးဝမရှိခဲ့ပေါ့နော်အဲ့ဒီဟာကိုသူတို့ကချောက်ချက်อยู่ท่าละชื่อเลยส่วนเนี่ยเตียยุมาไอ้หลูอยู่ท่าเลยส่วนมาน้ำมูอะไอ้หลูลงท่าได้ก็จะกูไอ้ดิน้ำมูด้วยไม่รู้กูผิดอ่ะ
อุปรันยงฮะกระเชิญล้มเหลวยีตําหรอเนี่ยญมะตําหรอโตไตปวยผิดปွားแก่ได้2012ခုနှစ်ကစပြီးနေရရင်ကိုဆွန့်ခွာကရွှေဆက်ဒုက္ခတဲ့စခန်းမှာခိုးလုံနေထိုင်နေခဲ့တာပါသူဟာဒုက္ခတဲ့စခန်းကနေအခကျင်းွေယူပြီးနွားမောင်းလိုက်သွားရင်းနဲ့ဖမ်းဆီးခံခဲ့ရပြီးနွားပိုင်ရှင်တွေကတော့အာဏာပိုင်တွေကပြန်လွတ်ပေးခဲ့ပါတယ်နောက်ဆုံးမှာတော့ဥပဒေရုံးနဲ့နောက်တဦးကိုတော့တရားမဝင်အသင်းနဲ့ဆက်သွယ်မှုဖောက်ခွဲမှုပုံမှတ်တွေနဲ့နှိရှေထောင်ဒဏ်များချမှတ်ခဲ့တာဖြစ်ပါတယ်ရှင်